2018ကတော့နှစ်စာရဲကနေပြီးတော့ online ပေါ်ကအချက်လက်တွေမလုံခြုံဘူးဆိုတဲ့သတင်းတွေနဲ့ဆက်လိုက်တာအခုနှစ်ကုန်တော့မယ့်အထိလဲ data လုံခြုံရေးပြဿနာတွေကပြောစရာဖြစ်နေတော့ကိုသားညုံဦးရေ
ဟုတ်ပါဗျာကိုရေးအချက်လက်တွေကိုးခါရပြန်ပြီးကိုမသိအောင်တုံးချခါရပြန်ပြီးဆိုတဲ့သတင်းတွေကဒီတစ်နှစ်လုံးကိုခဏခဏတွေ့နေရတယ်မဆွေမြမွန်ကြီ
းအခုလဲ Facebook က Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကိုသူနဲ့စီးပွားဘက်ကမ္ဘာအကြီးဆုံးဤပညာလုပ်ငန်းကြီးတွေနဲ့မျှဝေတယ်လို့ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တယ်လေကုမ္ပဏီတွေမှတ်တမ်းတွေအရဒီ Microsoft, Amazon, Netflix, Spotify တို့ဤပညာလုပ်ငန်းကြီးတွေကို Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကြဲကြဲပြန့်ပြန့်ရယူအသုံးချခွင့်ပြုထားတယ်လို့သတင်းစာကြီးကရေးပါတယ်အဲ့ဒီထဲမှာဒီ Russia က Yandex ဆိုတဲ့အချက်အလက်ရှာပေးတဲ့ website တောင်ပါပါတယ်သူတို့ရယူမျှဝေပါတယ်လို့ Facebook ကအသိပေးထားတာထက်အများကြီးကျော်လွန်ပြီးတော့ဒီ Facebook သုံးသူတွေရဲ့အကြောင်းအချက်တွေကိုပေးတာလို့ဆိုတယ်ဘလောက်တောင်လဲဆိုရင်တချို့ကဒီ Facebook သုံးတဲ့သူအချင်းချင်းကြားမှသာပေးပို့တဲ့စာတွေကိုဝင်ဖက်ယုံနေမဟုတ်ဘူးဖျက်ပြစ်တာမျိုးအထိလုပ်တယ်တဲ့နောက် Facebook သုံးတဲ့သူတွေမသိအောင်လို့သူတို့ရဲ့မိတ်ဆွေစီးရင်တွေကလူတွေရဲ့အချက်အလက်တွေအထီတောင်မှဝင်ယူတယ်လို့ New York Times သတင်းထဲမှာရေးထားပါတယ
်အဲ့ဒါက2015ကနေပြီးတော့2019အထိဖြစ်ခဲ့တာတချို့ဆိုရင်ဒီကနေ့အထိရှိနေတယ်လို့ဆိုရပြောက်online ပေါ်မှာအချက်လက်တွေရှာပေးတဲ့ Microsoft ရဲ့ Bing ဆိုရင် Facebook သုံးသူအားလုံးရဲ့ friend နာမည်စင်းကိုဝင်ကြည့်နိုင်အောင်လို့ Facebook ကခွင့်ပြုခဲ့တာတဲ့ Spotify, Netflix နဲ့ Canada က Royal Bank of Canada Bank ဆိုလို့ရှိရင် Facebook သုံးတဲ့သူအချင်းချင်းကြားတီးသန့်အပြန်အလှန်ရေးပို့ကြတဲ့စာတွေကိုဖတ်နိုင်တယ်ဝင်ရေးနိုင်တယ်ဒါတွေမကောက်ရေးထားတာတွေကိုတော့မှဖြတ်တောင်ဖြတ်တယ်လို့ဆိုပါတယ် Amazon, Microsoft နဲ့ Sony ကုမ္ပဏီကြီးတွေကလည်း Facebook သုံးသူတွေရဲ့ပုံကူရေးအချက်လက်တွေကိုသူရဲ့မိတ်ဆွေတငယ်ချင်းတွေကတဆင့်ရယူရဲတဲ့
ပေါ်ဆိုတာကကိုယ့်ရဲ့အချက်လက်တွေကိုမျှဝေလို့မရအောင်လုပ်ထားတဲ့သူတွေရဲ့ဆက်သွယ်နိုင်မဲ့ဖုန်းနံပါတ်တို့လိပ်စာတို့အပြင်ဘယ်နှစ်ဘာလုပ်ဖို့ရှိတယ်ဆိုပြီးမှတ်ထားတာတွေကိုတော့မှ Apple ကုမ္ပဏီကဝင်ကြည့်လို့ရအောင်လို့ Facebook ကခွင့်ပေးခဲ့တာဆိုပဲအခုလိုမျိုးဒီ Facebook သုံးသူတန်းနဲ့ချီရဲ့အချက်အလက်တွေကိုအဲ့ဒီဤပညာလုပ်ငန်းကြီးတွေက application တွေဖန်တီးပြီးတော့လာတိုင်းရယူတယ်လို့အသေးစိတ်ကိုသတင်းထဲမှာပြောထားတယ်ရှင
်ဤပညာကုမ္ပဏီကြီးတွေကသူတို့ရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုကြော်ညာနိုင်ရောင်းနိုင်အောင်လို့အခုလိုမျိုးအချက်လက်တွေစုဆောင်းကြတာပါခုလိုခွင့်ပြုတဲ့အတွက် Facebook ဘက်ကကြော်ညာဝင်ငွေတိုးတယ်လေ။ဒါကြောင့်မလို့လူတွေရဲ့ကိုယ်ရေးအချက်လက်တွေက Digital Kit မှာတော့တန်ဖိုးအရှိဆုံးကုန်ပစ္စည်းတွေလို့ New York Times သတင်းစာကြီးကဖော်ပြပါရတယ်။ American ကအကြီးဆုံးနည်းပညာကုမ္ပဏီကြီးတွေကြားမှာကုန်ပစ္စည်းတွေအပြန်အလှန်ကုန်သွယ်တယ်လို့မျိုးအကြီးကျယ်လုပ်နေကြတယ်လို့ရေးတယ်မဆွေမြတ်မော
။ Facebook ရဲ့ Data လုံခြုံရေးပြဿနာတွေကအခုတစ်နှစ်လုံးမယိုးအောင်ကိုကြားနေရတာ။ Match လာတဲ့ကဒီ Cambridge Analytica ကုမ္ပဏီက Facebook သုံးတဲ့သူတန်းတဲ့ချီရဲ့ Data တွေကိုခိုးယူအသုံးချတယ်ဆိုတဲ့ပြဿနာလူသိရှင်ကြားထွက်လာခဲ့တာမလား။အဲ့ဒီပြဿနာကြောင့် Mark Zuckerberg ကိုယ်တိုင် American နဲ့ EU လွှတ်တော်တွေမှာတွားရောက်ဖြေရှင်းထွက်ဆိုခဲ့ရသေးတယ်။ Facebook သုံးသူတွေရဲ့ယုံကြည်မှုပြက်စီခဲ့တယ်လို့လည်းဝန်ခံခဲ့ရတယ်။နောက်ပိုင်းမှာတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့အချက်အလက်လုံခြုံရေးအတွက်ကိုသုံးသူတွေကအပြည့်အဝထိန်းချုပ်နိုင်ပါတယ်လို့အာမခံခဲ့တာပဲ။ဒါပေမဲ့အခု New York Times သတင်းစာကြီးထဲမှာရေးထားပုံအရဆိုရင်တော့မှန်မှန်တယ်လို့ဖြစ်နေတယ်
။ Facebook ကုမ္ပဏီမှာအလုပ်လုပ်ခဲ့ဘူးတဲ့ဝန်ဟောင်းတွေမိဖက်ကုမ္ပဏီတွေကဝန်ဟောင်းတွေစုစုပေါင်း50ကိုမင်းများစုံစမ်းချက်တွေအရရောကုမ္ပဏီတွင်းမှတ်တမ်းတွေရပါဆိုရင်တော့ data လုံခြုံရေးဆိုင်ရာအကာအကွယ်ရေးကြားကတချို့နည်းပညာကုမ္ပဏီကြီးတွေကိုအချက်လက်တွေရယူခွင့်ပေးထားတာတွေ့ရတယ်လို့ New York Times သတင်းစာကတော့အခိုင်အမာပြောတာပဲ
Facebook နဲ့သဘောတူပြီးတော့အချက်လက်တွေမျှဝေအသုံးချနေတာကုမ္ပဏီပေါင်း150ကျော်တဲ့အများစုကတော့နည်းပညာကုမ္ပဏီကြီးတွေပေါ့ဒီအပြင်ဒီ online ဈေးဆိုင်တွေဖျော်ဖြေရေး website တွေမော်တော်ကားလုပ်ငန်းကြီးတွေသတင်းမီဒီယာလုပ်ငန်းကြီးတွေတောင်ပါပါတယ
် American မှာလူမှုကွန်ရက်တွေနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းချက်တွေက EU နိုင်ငံတွေလောက်မတင်ကျပ်ပါဘူး consumer privacy law ဆိုတာမျိုးဥပဒေမရှိဘူးဆိုတော့လူတွေရဲ့အချက်လက်တွေကိုအလွယ်သုံးစားမလုပ်သေး၍ကုမ္ပဏီတွေအနေနဲ့လွတ်လွတ်လပ်လပ်အမြောက်ထုတ်လို့ရနေတယ်ဆိုတာကိုလည်း New York Times ကထောက်ပြထားပါတယ်
။ဘယ်သူကဘလို့ကုန်ပစ္စည်းမျိုးတွေကြိုက်တတ်တယ်လဲဆိုတာကိုသူတို့သွားကြည့်တဲ့ website တွေ click လုပ်ပြီးတော့ဖွင့်ကြည့်တဲ့စာမျက်နှာတွေကို online ပေါ်မှာခြေရာကောက်ပြီးတော့မှကုမ္ပဏီတွေကသူတို့ပစ္စည်းကြိုက်တတ်မဲ့လူတွေကိုပြစ်မှတ်ထားကြော်ညာတွေဖော်ပြကြတာလေ။တိတ်ကိုအကျိုးမြန်များပါတယ်။
မြန်မာနိုင်ငံကလည်း Facebook ကိုခုံဝင်ဝင်သုံးတဲ့နိုင်ငံတစ်ခုဆိုတော့သုံးဆသူတွေအနေနဲ့ကိုယ့်ရဲ့အချက်လက်တွေလုံခြုံရေးကိုလစ်လျူမရှုသင့်ဘူးလို့ထင်ပါတယ်။ကြောင်းရင်သူတွေအကြံပေးတဲ့အတိုင်းဆိုရင်တော့အနည်းဆုံးတော့ကိုယ်သုံးတဲ့လူမှုကွန်ရက်မှာ privacy setting ကိုဖတ်ကြည့်ပြီးတော့ကိုယ်ဘယ်ဟာကိုခွင့်ပြုမယ်ခွင့်မပြုဘူးဆိုတာလုတ်ထားသင့်တယ်ဗျ
။တချို့ကကြတော့ကိုယ်မှာဘာမှဖုံးထားစရာမရှိဘူး။ဒါမျိုးတွေလုတ်ဖို့မလိုဘူးလို့ထင်ကောင်းထင်ပါလိမ့်မယ်။ဒါပေမဲ့လုံခြုံရေးအတွက်ကြိုတင်ကာကွယ်တာကတော့အကောင်းဆုံးပါ။ data လုံခြုံရေးကိုဂရုတစိုက်ကာကွယ်ခြင်းတွေအတက်လဲနှီးတွေပြတော့များများရှိပါတယ်။ဥပမာတချို့ဆိုရင်ဒီလုံခြုံရေးအတွက်ကိုအကာအကွယ်ပေးထားတဲ့ web browser တွေကိုသုံးတာမျိုးပါ။အ Apple ရဲ့ Safari browser တို့ Firefox ရဲ့ဒီနောက်ဆုံး update လုပ်ထားတဲ့ browser တို့ကစိတ်ချရတဲ့ထဲထဲမှာပါတယ်လို့လောလောဆယ်တော့သတ်မှတ်ခံထားရပါတယ်။လုံခြုံရေးအဆင့်ကျင့်ထားတဲ့ browser မျိုးဆိုလို့ရှိရင်ဒီကြော်ညာတွေပေါ်မလာအောင်တားပေးထားပါတယ်။မြန်မာနိုင်ငံမှာအသုံးများတဲ့ browser တစ်ခုဖြစ်တဲ့ဒီ Google ရဲ့ Chrome browser ဆိုရင်သူ့ရဲ့ browser ပေါ်မှာဘယ်သူကဘယ်လို website တွေတဲကိုဝင်ကြည့်တတ်တယ်လဲဆိုတာကိုမှတ်ထားနိုင်တယ်ဆိုတာကိုလည်းသတိထားစေချင်ပါတယ်
။လူတိုင်းလုံနိုင်တာတစ်ခုကကိုယ်သုံးတဲ့ browser တွေထဲမှာ setting တွေဝင်ကြည့်ပြီးတော့ third party cookies တွေကို disable လုပ်ထားလို့ရပါတယ်။ third party cookies တွေကဘာတွေလဲဆိုရင်တော့ကိုယ်ဝင်ကြည့်ပြတဲ့ website ပေါ်မှာရှိနေတဲ့တခြား website ရဲ့ cookies တွေပါ။ကိုယ့်ရဲ့အချက်အလက်တွေကိုတခြား website တွေကရိုက်ယူနိုင်အောင်စုပေးထားတဲ့ tool တွေဖြစ်ပါတယ်။cookies တွေကိုကြော်ညာသမားတွေကတုံးလေးရှိတယ်ဆိုတော့အဲ့လိုပိတ်ထားလိုက်လို့ရှိရင်ကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့လိုက်ကြည့်လို့မရတော့ဘူးပေါ့
တယောက်နဲ့တယောက်အပြန်အလှန်ပို့တဲ့ message တွေလုံခြုံဖို့အတွက်လည်းလုံခြုံတဲ့ message app တွေကိုတုံးလို့ရပါတယ်ကိုနဲ့ကိုစာပို့သူတွေရဲ့ကြားဖြတ်ပြီးတော့စာတွေဖတ်လို့မရအောင်လို့ encrypt လုပ်ပေးတဲ့ app တွေရှိပါတယ်ပြောရမယ်ဆိုရင်တော့ဒီ Facebook Messenger ဆိုတာကလုံခြုံတဲ့အထဲမှာမပါဘူးလို့ကြွန့်ကျင်သူတွေကတော့ပြောတယ်ချင်း
စာရီကိုကြားပြဖတ်လို့မရအောင်လို့ encrypt လုပ်ပြီးမထားတဲ့ပြင်ကိုဘာရီရေးထားလဲဆိုတော့တော့မှကျောင်းမဖတ်ပြီးတော့ကြော်ညာထည့်နိုင်အောင်လုပ်ထားတာတဲ့ message မှာက
လောလောဆယ်မှာ Apple ရဲ့ iMessage နဲ့ WhatsApp ကစိတ်ချရတယ်လို့ပြောပါတယ်တကယ်တော့ WhatsApp ကလည်းဒီ Facebook ကပိုက်နာပါပြောရမယ်ဆိုရင်တော့ဒီနေ့ခေတ်မှာကို online တက်လိုက်ပြီးဆိုတာနဲ့တရားရာဂိုင်းနှုန်းအပြည့်အဝမလုံခြုံနိုင်ဘူးဆိုတာကိုသတိထားတာအကောင်းဆုံးပါဥပဒေဟာကွက်တွေရှိနေတဲ့၍စီးပွားရေးအကျိုးအမြတ်ရဖို့စ조사နေသူတွေကသူတို့အကျိုးအတွက်ကိုနဲ့ပတ်သက်တဲ့အချက်အလက်တွေရယူနိုင်အောင်လို့အမြဲစ조사နေမှာပဲလို့လုံခြုံရေးသတိထားတာကတော့မမှားပါဘူးရှင်